ဒီကနေ့ဟာမြန်မာနစ်ဆန်တရနေ့အခါသမယဖြစ်တာနဲ့အညီမြန်မာနိုင်ငံတော်မှာရှိကြတဲ့မိဘပြည်သူတွေကြကတိုင်းရင်းသားလူမျိုးပေါင်းစုံနဲ့ဒီပနိုင်ငံအသီးသီးမှာရောက်နေကြတဲ့မြန်မာຫນွေဘွားတွေစိတ်ချမ်းသာကိုကြမ်းပါပြီးပျော်ရွှင်ချမ်းမြေစွာနဲ့နှစ်တက်မှာလူသိစိတ်စိတ်နဲ့အတူဖြတ်သန်းနိုင်ကြပါစေလို့ VOA ဝိုင်းတော်သူဝိုင်းတော်သားအပေါင်းကဆုမွန်ကောင်းတောင်းလိုက်ပါတယ်အရှင်လာရဒီကနေ့နစ်ဆန်တရနေ့မှာမြန်မာနိုင်ငံတော်မှာရှိကြတဲ့ဗုဒ္ဓဘာသာဝင်တွေဟာတက်ကြီးရော်တွေကိုကောင်းလျှော့ပေးတာအကျွေးမွေးနဲ့အလူဒါနပြုတာတွေအပြင်ငါးတွေလွတ်ပေးတာဥပုံတိလာဆောင်ယူတာစတဲ့ကုသိုလ်ရစေမယ့်အလုပ်တွေကိုလှုပ်ဆောင်ကြတဲ့နေ့လည်းဖြစ်ပါတယ်မြန်မာနိုင်ငံလူနိုင်ငံသားအပေါင်းနှစ်တက်ကူအတာတကြံဖွဲ့တော်ကိုကျင်းပနေကြတဲ့မနေ့ဧတီလ16ရက်နေ့မှာကြာရောက်တဲ့အတာတကြံအတက်နေ့ကိုပျော်ရွှင်စွာဆင်နွှဲနေကြတဲ့အချိန်မှာပဲဘင်္ဂလားပင်လယ်ော်အရှိတ်အလယ်ပိုင်းမှာဖြစ်ပေါ်ခဲ့တဲ့ဆိုင်ကလုန်းမုန်တိုင်းမာရူတာဟာရခိုင်ကမ်းရိုးတန်းဒေသကိုဖျက်ချော်ပြီးကုန်းတွင်းမုန်တိုင်းငယ်အဖြစ်ဆက်လက်ဝင်ရောက်ခဲ့တာကြောင့်တကြံအတက်နေ့ဆင်နွှဲနေသူတွေအတွက်အနောက်ဆက်ဖြစ်ပါစေခဲ့ပါတယ်ဆိုင်ကလုန်းမုန်တိုင်းမာရူတာဝင်ရောက်တိုက်ခိုက်မှုကြောင့်အေယာဝတီဒေသကြီးအတွင်လူ3ဦးသေဆုံးပြီးနောက်ထပ်3ဦးထိခိုက်ဒဏ်ရာရပါခဲ့ကြောင်းအေယာဝတီတိုင်းဒေသကြီးအစိုးရကသတင်းထုတ်ပြန်ပါတယ်ဒါအပြင်ရန်ကုန်မြို့အတွင်းကလေပြင်းတိုက်ခိုက်မှုတွေကြောင့်နေရာတချို့မှာတစ်ပင်တွေတွေ့ကြပြီးမော်တော်ယာဉ်တွေနဲ့တခြားအဆောက်အုံတချို့ထိခိုက်ပျက်စီးသွားကြောင်းနဲ့ရန်ကုန်မြို့အတွင်းကမြို့နယ်တချို့အပါအဝင်နေရာဒေသအတော်များများမှာရေကြီးရေရှာမှုတွေလည်းဖြစ်ပေါ်ခဲ့ပါတယ်ဒီမုန်တိုင်းဟာလေတိုင်လုံးရောကျသွားပြီမဲ့အားပြော့ပြက်တဲ့ခြင်းမရှိသေးပဲရခိုင်ပြည်နယ်တန်တန်းမြို့အနီးမှာတနာရီကို25မိုင်ကနေမိုင်30ရှိတဲ့လေတိုင်လုံးနဲ့တိုက်ခတ်နေတဲ့ဖြစ်ကြောင်းလဲနိုင်ငံတော်အတိုင်ပင်ခံရုံးကသတင်းထုတ်ပြန်ထားပါတယ်